ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တရုတ်ရဲ့စိန်ခေါ်မှုတွေကိုတံပြန်နိုင်မှုအတွက်ပြည်ထောင်နိုင်ငံဟာကာကွယ်ရေးဆိုင်ရာနည်းဗျူဟာတွေကိုပြန်လည်သုံးသပ်ပြီးအသည့်ပြင်ဆင်ထားတာကိုဒီသတင်းပတ်တဲ့ထုတ်ပြန်လိုက်ပါတယ်။တစ်ဖက်မှာလည်းပြည်တိန်ပြည်တွင်းမှာစီးပွားရေးကြဆင်းနေလို့နိုင်ငံတကာအခင်းကျင်းနဲ့ဟန်ချက်ညီအောင်ချင်းဝင်းညာညှိဖို့နဲ့ကြိုးစားနေပါတယ်။ VOA သတင်းတော့ Henry Richway ပေးပို့တဲ့သတင်းလွှာကိုတော့ကိုငင်းညိုင်းအေးကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်ကအခုအစ်စ်ထုတ်ပြန်လိုက်တဲ့ပေါင်းဆက်သုံးသပ်ချက်လို့ခေါ်တဲ့ကာကွယ်ရေးနည်းပြဟာမှာယူကရိန်းကိုရုရှားကကျူးကျော်ခဲ့မှုကြောင့်အနောက်အစုနိုင်ငံတွေရဲ့စုပေါင်းလုံခြုံရေးဟာဒီပရိပခရဲ့ရလက်နဲ့လုံလုံလျာလျာဆက်ဆက်သွားပြီလို့ဆိုထားပါတယ်။ရုရှားယူကရိန်းစစ်ကဗြိတိန်ရဲ့စစ်သားပုံကိုပြောင်းလဲသွားစေခဲ့တယ်လို့လန်ဒန်အခြေစိုက်နိုင်ငံတကာမူဝါဒရေးရာလွတ်လပ်တဲ့ Institute တစ်ခုဖြစ်တဲ့ Chatham House ကသူတည်တည် David Lawrence ကသုံးသပ်ပါတယ
် Force the UK to acknowledge that our most immediate
that the Lord Tin Chong မှုတွေကကိုယ်စီနဲ့ပိုပြီးနီးကပ်လာနေပြီဆိုတာကိုဒီစစ်ပွဲကမဖြစ်မနေတန်းလှန့်လိုက်တယ်လို့ဖြစ်ခဲ့ပါတယ်မနေ့ကကြုံတွေ့ခဲ့ရတယ်လို့ပါပဲဗြိတိန်ဟာတကယ်တော့ဥရောပကမဟာမိတ်တွေကိုအထူးသဖြင့်ဥရောပရဲ့အရှိတ်ပဲမျက်နှာစာမှာစီရင်အရာပံပိုးကူညီဖို့တကယ်ကိုခိုင်မာတဲ့အနေအထားမှာရှိနေပါတယ
်ဒေါ်လာ58ဘီလီယံအပြင်မှာလာမယ့်နှစ်နှစ်အတွင်းနောက်ထပ်ဒေါ်လာ6ဘီလီယံကိုထပ်ဆောင်ပေးဖို့လဲအခုထုတ်ပြန်လိုက်တဲ့ကာဝေးဆိုင်ရာနည်းဗျူဟာသုံးသပ်ချက်မှာဂရုပြုထားပါတယ်အဲ့ဒီထဲက 1.3 ဘီလီယံဟာယူကရိန်းကိုစီရင်အကူအညီပေးခဲ့လို့ကျော်ပါသွားတဲ့လက်နက်ခဲယမ်းတွေကိုပြန်လည်ဖြည့်ဆည်းဖို့သုံးစွဲမှာဖြစ်ပါတယ်ကာကွယ်ရေးအသုံးစရိတ်ကိုစုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့ 2.5 ရာခိုင်နှုန်းထိတိုးမြင့်မဲ့ရှိမှန်းချက်ကိုလည်းအခုပြန်လည်သုံးသပ်ချက်မှာထပ်လောင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့2030မှာဒီရာထားချက်ပြည့်မီရမယ်ဆိုတဲ့အချက်ကိုတော့ဖယ်ရှားခဲ့ပါတယ်။ဗြိတိန်အနေနဲ့နိုင်ငံတကာအရေးအယာတွေပေါ်ဥဆောင်တဲ့အခမ်းကဏ္ဍကနေပါဝင်နိုင်မှုကဒဏ္ဍာရီတောင်းတင်းမှုလိုတယ်လို့ David Lawrence ကထောက်ပြပါတယ်
။ If UK really wants to be global Britain wants to be
ဒီကလေး UK ဟာကမ္ဘာအတိုင်းအဝိုင်းနဲ့မှာဗြိတိန်ဖြစ်ချင်တဲ့ကမ္ဘာစက်ကုံမှာအင်အားစုတစ်ခုအဖြစ်ရှိချင်တယ်ရုရှားဒါမှမဟုတ်တရုတ်ကိုတံပြန်တဲ့အခါမှာရှေ့တန်းကပါဝင်ချင်တယ်ဆိုရင်တော့ငွေကြေးအများကြီးလိုပါလိမ့်မယ်အခုဖြစ်နေတာကအမေရိကန်တရုတ်ရုရှားစစ်တပ်တွေလိုအဆင့်ရှိတဲ့ပထမတန်းစားထိပ်တန်းစစ်တပ်တစ်ခုတည်ဆောက်နိုင်ဖို့ကိုဒုတိယတန်းမှာသာရှိတဲ့စီဝါရေးအခြေအနေနဲ့ကြိုးစားနေရတာပါကျွန်တော်တို့ဟာကိုယ်ပြိုင်ဘက်တွေနဲ့ရှင်ရင်အများကြီးနောက်မှကြကြံနေသေးလို့ပါပဲ
တရုတ်နိုင်ငံပေါ်ဗြိတိန်ရဲ့သဘောထားကလည်းသတိပြုစရာဖြစ်လာခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရီရှိဆွန်းကတရုတ်ဟာခေတ္တကြီးကိုပိုင်ဖြတ်မဲ့စင်ကာပူလို့ပြောထားပါတယ
် It's a country with fundamentally different values
တရုတ်နိုင်ငံကကျွန်တော်တို့နဲ့အခြေခံစံတန်ဖိုးတွေအရကိုကွဲပြားနေတဲ့နိုင်ငံပါပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူရဲ့အပြုမှုတွေကစိုးရင်စရာကောင်းလာပါတယ်ပြည်တွင်းမှာပို့ပြီးတော့အာဏာရှင်ဆန်လာသလိုနိုင်ငံရဲ့ချားမှာလည်းပို့ပြီးအင်အားပြလာပါတယ
်ဒါပေမဲ့ဆုနဲ့ဟာသူ့ပါတီတွေကတချို့ကဖိအားပေးတောင်းဆိုပေမဲ့တရုတ်ကိုချင်းချောက်မှုလို့တစိုက်ကတ်တတ်မှတ်တာမျိုးတော့မလုပ်ခဲ့ပါဘူးဒါကတရုတ်နဲ့ပတ်သက်ရင်လမ်းကြောင်းတွေဆက်ဖွင့်ထားခြင်းလို့ဆိုပြီး David Lawrence ကသုံးသပ်ထားပါတယ
် China's policy can change
တရုတ်ရဲ့မူဝါဒကပြောင်းလဲသွားနိုင်ပါတယ်တရုတ်ကထိုင်ဝမ်ကိုကျူးကျော်မှာလားဒီတဲ့ဘူအင်အားပြရန်တို့တဲ့လမ်းကြောင်းအတိုင်းဆက်သွားမလားဆိုတာလဲဘယ်သူမှမသိနိုင်ပါဘူးဒါကြောင့်ဗြိတိန်အစိုးရကတရုတ်နဲ့ပတ်သက်ရင်ရွေးချယ်စရာလမ်းတွေဆက်ဖွင့်ထားခြင်းလေလို့ကျွန်တော်ထင်ပါတယ်ပြီးတော့ကမ္ဘာတစ်ဝန်းကစိန်ခေါ်မှုတွေကိုဖြည့်ရှင်းရမှာတရုတ်နိုင်ငံဟာအရေးပါတဲ့နိုင်ငံဖြစ်လာမယ်ဆိုတာကိုလဲ UK အနေနဲ့အသိအမှတ်ပြုခံခြင်းပုံရပါတယ်
ဗြိတိန်ဟာထပ်တိုးလိုက်တဲ့ကာဝေးရေးအသုံးစရိတ်ထဲကဒေါ်လာ 3.6 ဘီလီယံကိုတော့ UK, American, Australia သုံးနိုင်ငံသဘောတူထားတဲ့ Indo-Pacific ကာဝေးရေးသဘောတူညီချက်ရဲ့တစိုက်တစ်ပိုင်းအနေနဲ့ Australia ရေတပ်တွေ Nuclear စွမ်းအင်3ရေငုပ်တင်မောတွေတိစောက်ပေးဖို့သုံးစွမ်းမှာဖြစ်ပါတယ်။ဒါဟာဒေသတစ်ခုလုံးကိုအန္တရာယ်ရှိတဲ့လမ်းကြောင်းစီတုံ့ပို့လိုက်တာပဲလို့တရုတ်အစိုးရဘက်ကတော့တုံ့ပြန်ထားပါတယ်။